ကရင်လူမျိုးတွေရဲ့လူမျိုးလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုကရင်ပြည်နယ်ဖအံမြို့မှာ၃ရက်ကြာကျင်းပပြုလုပ်နေပြောကရင်လက်နက်ကိုင်တွေနဲ့ကရင်ပါတီတွေကရင်လူထုခြေပြုအဖွဲ့အစည်းတွေတက်ရောက်ကြပါတယ်။ဆွေးနွေးပွဲရလဒ်ကိုတော့ဒုတိယကြိမ်ကျင်းပမယ့်အပြည်အစုံညီညွတ်ရေးညီလာခံ27ပင်လုံကိုတင်ပြသွားမှာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချီဆိုင်ဗီယိုမြန်မာပိုင်းသတင်းတောက်မင်းအမကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်ဒေသ၁၁ခုကကိုယ်စားလှယ်တွေပါဝင်တဲ့ကရင်လူမျိုးတွေရဲ့လူမျိုးလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုကရင်ပြည်နယ်ဖအံမြို့မှာဇန်နဝါရီလ18ရက်နေ့ကစတင်ကျင်းပခဲ့တာပါဒီဆွေးနွေးပွဲမှာအနာဂတ်နိုင်ငံရေးလူမှုရေးစီးပွားရေးနဲ့မြေယာနဲ့တယံဇာတပိုင်ဆိုင်ခွင့်အချက်တွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်လက်ရှိမှာတော့ကရင်ပြည်နယ်အတွင်းမှာမြမအစိုးရနဲ့ပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ငြိမ်းချမ်းရေးရယူထားတဲ့ကရင်အမျိုးသားအစည်းအဝေးပါဝင်လက်နက်ကိုင်အဖွဲ့တွေလည်းပါဝင်တက်ရောက်ခဲ့ကြတယ်လို့နိုင်ငံရေးအရတိုးတက်မှုအလားအလာတွေနဲ့ပတ်သက်လို့လဲစာတမ်းတွေဖတ်ကြားခဲ့ကြတာပါ။ကရင်ပြည်နယ်အတွင်းကနိုင်ငံရေးဖြစ်ထွန်းတိုးတက်မှုအလားအလာနဲ့ပတ်သက်လို့ကရင်အရက်ဖက်လူမှုအခြေပြုအဖွဲ့အစည်းကိုစားတက်ရောက်နေတဲ့ကိုယ်စားလှယ်တဦးဖြစ်တဲ့စောကျော်စွာကတော့အခုလိုပြောပါတယ်
။ကရင်မျိုးသားတွေရဲ့မြန်မာသားတော့ပတ်သက်ပြောင်းစုတည်ဆောက်ဖို့အတွက်ကနိုင်ငံကိစ္စနဲ့ဘာမှမပြောရသေးဘူး။အခုမှကျွန်တော်တို့ကစပြီးတော့မှဒီကရင်မျိုးသားအနေနဲ့အနာဂတ်ဆက်ပြီးပြန်လို့ဒီဆောက်ဖို့တဲ့လူအားများကျွန်တော်ကတင်ပါဆွေးနွေးခြင်းလည်းဖြစ်ပြီးတယ်ပေါ့နော်အဲ့တော့တိုးတက်မှုအလောက်ပြတိုင်းတာမလို့ရှိနေတော့ကျွန်တော်ဒီကြည့်ကြတော့မပြောတာဘူ
းဆွေးနွေးပွဲကို၃ရက်ကြာပြုလုပ်မှာဖြစ်ပြီးဆွေးနွေးပွဲရဲ့ရလဒ်တွေကိုတော့ဒုတိယကြိမ်ကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကိုတင်ပြသွားမယ်လို့ဆိုပါတယ်
စာရပါဗရမနဲ့ဆိုင်ရာစာရတဆောင်ဖြစ်ပေါ်မှာမူတည်ပြီးကြောက်ရွံ့လာကြတဲ့ဓမ္မကုသလေတွေကအခြေအနေစဉ်းမင်းမှာဖြစ်ပါတယ်။စနေကြီးကတော့တပည့်ခါကြမရှိဘူး။ဒီလိုစနေလို့ရရှိတဲ့စာရပေါ်မှာပြည်တော်မှာကျွန်တော်တို့ကဘယ်လိုလုပ်မလဲဆိုတော့ဆက်နဲ့ပြီးတော့27ပင်လို့တင်သွင်းနိုင်ဖို့အတွက်အတိအပြည့်ချက်ယူမယ်
။ကရင်ပြည်နယ်ဘက်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အတွက်တည်ငြိမ်မှုတွေအနည်းငယ်ရှိနေတယ်လို့ပြောလို့ရပေမဲ့ကရင်လက်နက်ကိုင်တွေနဲ့မြန်မာစစ်တပ်နဲ့လက်အောက်ခံနေကြားဆောင်တပ်ဖွဲ့တွေကြားမှာနေနေစိုးမိုးရေးကိစ္စတွေကြောင့်တိုက်ပွဲတချို့လည်းရှိနေတာပါဒီအတွက်မကြာခဏဆိုသလိုနေကြားဆောင်တပ်တွေနဲ့ DKBA ခွဲထွက်တပ်ဖွဲ့တွေကြားမှာထိတွေ့မှုတချို့လည်းရှိနေပါတယ်ဒါဟာနိုင်ငံရေးအရမဟုတ်ပဲကရင်ပြည်နယ်တွင်းမှာတည်ဆောက်နေတဲ့ဟာကြီးရေကာတာကြောင့်နေမြေစိုးမိုးမှုအတွက်ဖြစ်နေတာလို့ယူဆရကြောင်းအရက်ဖက်လူအဖွဲ့အစည်းကခေါင်းဆောင်တော့ကျော်စွာကပြောပါတယ
်ဒီတိကျကျွန်တော်တို့ဒီဟာတီရေကတာကိုပြီးခဲ့တဲ့ဆိုတာကလှုပ်ဆောင်ဖို့အတွက်နော်လှုပ်ထားခဲ့တယ်အဲလှုပ်ထားတဲ့အဲ့ဒီပုံမှန်မူတည်ပြတာကိုအဲမချစ်မနေလှုပ်ဆောင်မှာပေါ့တဲ့အဲ့ဒီနည်းစုံမှုကိုပဲဒီကပ်ကြတယ်အဲကြောင့်မအဲ့ဒီနည်းမှာခုနကတမီတိုက်ပွဲဖြစ်အောင်ဖန်တီးနိုင်တဲ့ပုံစံမျိုးကိုပဲကျွန်တော်မျိုးဆိုလိုတာကတော့ရှင်းရှင်းပြောမယ်ဆိုတော့ဒီပြည်ထောင်စုရကလက်ထက်သဘောတူကြတဲ့အရာတွေကိုတော့ပေါ့ပေါ့မယ်ဟုတ်တယ်မင်းတို့ကမင်းရရှိမယ်ပေါ့တဲ့တမီတိုက်ပွဲဖန်တီးထားတာပဲကျွန်တော်တို့ပြော
ကရင်လူမျိုးတွေရဲ့လူမျိုးလိုက်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကိုကရင်ပြည်နယ်ဖအံမြို့မှာ၃ရက်ကြာကျင်းပပြုလုပ်မှာဖြစ်ပြီးဆွေးနွေးပွဲရဲ့ပထမအဆုံးနေ့မှာတော့ကရင်လက်နက်ကိုင်တွေနဲ့ကရင်ပါတီကခေါင်းဆောင်နေကရင်လူထုအခြေပြုအဖွဲ့အစည်းကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြတယ်လို့ကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြင့် KNU ဥက္ကဋ္ဌဖူးမူတူစေဖိုးအမျိုးသားပြည်နယ်တင်းမြင့်ရင်နဲ့ငင်းငယ်ရေးဘူဌာနကဒေါက်တာတင်မျိုးဝင်အရှိတောင်တိုင်းစစ်ဌာနချုပ်ကတိုင်းမှုဘူချုပ်မျိုးဝင်းတို့လည်းတက်ရောက်ပြီးမိကောများပြောကြားခဲ့ပါတယ်ရှင်